တောက်ချနေရုံကမှအမေရိကန်နိုင်ငံသားရဲ့ဝင်ကြီးသစ်ဖြစ်လာတဲ့ John Kerry ဟာစနေတနင်္ဂနွေရုံးပိတ်ရက်အတွင်းမှာဒီတခြားနိုင်ငံခေါင်းဆောင်တွေကိုတယ်လီဖုန်းနဲ့ပထမဆုံးအကြိမ်ဆက်သွယ်စကားပြောခဲ့ပါတယ်။ Israel ဝင်ကြီးချုပ် Benjamin Netanyahu နဲ့ Palestine ခေါင်းဆောင် Mahmoud Abbas တို့ကို Mr. Kerry ဖုန်းနဲ့ဆက်သွယ်ခဲ့တယ်လို့နိုင်ငံသားရဲ့ဝင်ကြီးဌာနကပြောပါတယ်။အရှိအလယ်ပိုင်းငြိမ်းချမ်းရေးရရှိအောင်ကူညီဆောင်ရွက်ပေးဖို့အတွက်သူ့အနေနဲ့တန်ဋိဌာန်ချထားတယ်ဆိုတာကိုကောင်းဆောင်နှစ်ယောက်လုံးကိုနိုင်ငံသားရေးဝင်ကြီးကယ်ရီကပြောခဲ့ပါတယ်။ဂျပန်နိုင်ငံသားရေးဝင်ကြီးဖူမီယိုကီရှိဒါနဲ့တောင်ကိုရီးယားနိုင်ငံသားရေးဝင်ကြီးကင်ဆုံဟွားတို့ကိုလည်းဝင်ကြီးကယ်ရီဆက်သွယ်စကားပြောခဲ့ပါတယ်။အာရှအရှေ့မြောက်ပိုင်းမှာဆက်ပြီးတော့ရန်စတဲ့အပြုအမှုတွေကိုလုပ်နေမယ်ဆိုရင်အကျိုးဆက်တွေခံရမယ်ဆိုတာမြောက်ကိုရီးယားနိုင်ငံသိဖို့လိုတဲ့အကြောင်းနိုင်ငံသားရေးဝင်ကြီး၃ယောက်လုံးကသဘောတူခဲ့ကြပါတယ်။စနေနေ့တုန်းကလည်းကနေဒါ၊မက္ကဆီကိုနဲ့တူရကီနိုင်ငံသားရေးဝင်ကြီးတွေစီကိုအမေရိကန်နိုင်ငံသားရေးဝင်ကြီးတစ်ကဆက်သွယ်စကားပြောခဲ့တယ်လို့နိုင်ငံသားရေးဌာနကပြောပါတယ်။အမေရိကန်မှာတက်ရှိထင်ရှားရှိနေသေးတဲ့နိုင်ငံသားရေးဝင်ကြီးဟောင်းတွေနဲ့လည်းကိုယ်တိုင်တွေ့ဆုံဒါမှမဟုတ်ဖုန်းပေါ်ကနေတဆင့်ဆက်သွယ်ပြီးတော့အကြံဉာဏ်တွေကိုရယူခဲ့ပါတယ်။Mr. John Kerry ဟာတောက်ချနေတော့ကမှနိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton စီကနေပြီးတော့ရာထူးတာဝန်ကိုလွှဲပြောင်းယူခဲ့တာဖြစ်ပါတယ်ရှင်။